ဟာသာတိုးဆောင်အောင်ရွှေထွေးတည်ဆုံမှုတွေရာသာကြီးဥပဒေပုံမှန်300ရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းဝင်ပြုခဲ့တာနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစုံလမ်းစစ်ဆေးပြီးတဲ့နောက်အစင်းမြင့်ဥပဒေဝန်ထမ်းတွေကိုအာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့အာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစက်တင်ဘာလ17ရက်ကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါတယ်။အရေးယူခံထားရသူတွေကတော့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူး၊ရန်ကုန်တိုင်းဒေသကြီးဥပဒေအရာရှိဦးသိန်းစော်၊ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိဦးကိုကိုလေးဒုတိယခရိုင်ဥပဒေအရာရှိဒေါ်သစ်သစ်ခင်ဒုတိယခရိုင်တရားသူကြီးဦးအောင်ကြည်နဲ့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရွှေပောက်ကန်နယ်မြေစခန်းမူရခင်တူဝနနယ်မြေစခန်းမူရဲအုပ်ချစ်ကိုကိုတို့ဖြစ်ပါတယ်။အမှုရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေနဲ့ဒဇိုးလက်ဆောင်တွေရယူပြီးတရားလူပြတ်တဲ့တွေကိုတမင်ပေါ်လျော်စွာစစ်ဆေးတယ်။တရားခံတွေပြစ်မှုကျူးလွန်ကြောင်းတရားလူပြတ်တဲ့တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တယ်ဆိုတာစုံစမ်းစစ်ဆေးရေးအဖွဲ့ကတွေးရှိတဲ့အတွက်တပ်ဆိုင်ရာတာဝန်ရှိသူတွေကိုတရားစွဲဆိုရေးယူနိုင်ရေးဆောင်ရွက်လျက်ရှိတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ငွေဘယ်လောက်ရယူခဲ့တယ်ဆိုတာထုတ်ပြန်ချက်မှာအတိအကျဖော်ပြမထားပေမဲ့အစင့်စင့်လက်ယူခဲ့တဲ့ငွေပေါင်းဟာ7,900ကျော်တိရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။အမှုဖွင့်ခံရသူတွေကိုဖမ်းဆီးထားတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။အခုဆွဲဆိုထားတဲ့ပုံမှန်55အရပြစ်မှုကျူးလွန်ကြောင်းထင်ရှားရင်15နှစ်တက်မပူတဲ့ထောင်ဒဏ်ပြင်ငွေဒဏ်လဲချမှတ်နိုင်ပြီးပုံမှန်56အရဆိုရင်10နှစ်တက်မပူတဲ့ထောင်ဒဏ်ပြင်ငွေဒဏ်လဲချမှတ်နိုင်ပါတယ်။